ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်တွေကြောင့်အမေရိကန်ပြည်တော်စုတွင်းမှာတော်မီလောင်နာတွေမိုးကောင်ရေရှားမှုတွေနဲ့အင်အားပြည့်တဲ့မုန်တိုင်းတွေအပါအဝင်သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့စင်ခန်းစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီစင်ခန်းစာဟာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။လွှတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာဟာကျေးဇူးတော်နေ့အလရက်တွေမှာတိတိဆိတ်ဆိတ်နဲ့မနေ့တုန်းကပဲထွက်လာခဲ့ပါတယ်။အင်ဗီရောကတော့ဒီစင်ခံစာအပေါ်မှာတုံ့ပြန်ချက်ချက်ချင်းပေးတာမတွေ့ရသေးပါဘူး။စာမျက်နှာပေါင်းတထောင်ကျော်ပါဝင်တဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာခံမှန်းချက်အစီရင်ခံစာထဲမှာသတိပေးထားတာကကမ္ဘာကြီးပူနွေးလာမှုကြောင့်ပို့ပြီးတော့ပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရနိုင်ခြေရှိတယ်ဆိုတာပါပဲ။ဒီလိုဖြစ်နိုင်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးရွားတဲ့အဖြစ်တွေကြုံရလိမ့်မယ်လို့လည်းစီရင်ခံစာကသတိပေးထားပါတယ်။ဒီလိုအဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်ဖို့လိုတယ်လို့လည်းစီရင်ခံစာကတိုက်တွန်းပါတယ်။ဒီစီရင်ခံစာထွက်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့အစည်း73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသလေလာစူးစမ်းရေးအဖွဲ့ NASA တို့လည်းပါဝင်ပြီးတော့တုတေတီ300ကျော်နဲ့ရေးဆွဲထားတဲ့အစီရင်ခံစာဖြစ်ပါတယ်။